င်္ဂလားဒေ့ရှ်နိုင်ငံမှာလာမယ့်ရွေးကောက်ပွဲကိုစန့်ကျင်ဆန္ဒပြကြရမှာဒီနေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်သွားခဲ့ပြီးတဦးသေဆုံးကဒါဇင်နဲ့ချီတံရတွေရသွားခဲ့ပါတယ်ဇန်နဝါရီလ5ရက်နေ့မှာရွေးကောက်ပွဲလုပ်မယ်လို့မနေ့ကကြေညာပြီးမှဆန္ဒပြသူတွေကပောက်ကွဲစေတာတွေကိုပြစ်ထည့်ခဲ့တာနဲ့ကားလမ်းတွေမရထားလမ်းတွေကိုပိတ်ဆို့ဖျက်ဆီးတာတွေလုပ်ခဲ့ချိန်မှာအခုလိုရဲတွေနဲ့ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ရတာပါဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကော်မရှင်ကအစိုးရသည့်ရွေးကောက်ပွဲအတွက်ကြေညာခဲ့ချိန်မှာအထိုက်ခံခေါင်းဆောင်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကိုထောက်ခံတဲ့ဆန္ဒပြသူတွေကလက်ရှိဝန်ကြီးချုပ်နှုတ်ထွက်ပေးပြီးဗမ်မလိုက်တဲ့ယာယီကြားဖြတ်အစိုးရကသာရွေးကောက်ပွဲကိုဥဆောင်ကြီးကျက်တင်မပေးမှသာမျှတမယ်လို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်လက်ရှိဝန်ကြီးချုပ်ရှိတ်ဟာစီနာအနေနဲ့အခုလိုကြားဖြတ်ရွေးကောက်ပွဲကြားဖြတ်အစိုးရဖွဲ့ပေးဖို့ညှင်းဆိုခဲ့တာကိုလည်းဒီဆန္ဒပြသူတွေကကန့်ကွက်ခဲ့ကြပါတယ်ပြေးခဲ့တဲ့တစ်ခေါက်ရွေးကောက်ပွဲမှာတော့ကအခုလိုကြားဖြတ်အစိုးရကနေရွေးကောက်ပွဲကိုအစည်းအဝေးလုပ်ပေးခဲ့ပေမဲ့လက်ရှိဝန်ကြီးချုပ်ဟာစင်နာကတော့ရွေးကောက်ပွဲကြီးကြပ်ရေးအတွက်ပါတီပေါင်းစုံပါတဲ့အဖွဲ့တစ်ခုကိုပဲဖွဲ့ပေးခဲ့ပြီးရွေးကောက်ပွဲဆက်လုပ်ဖို့အပြင်ဆင်နေပါတယ်။အတိုက်အခံပါတီတွေဘက်ကတော့အခုလိုကြားဖြတ်အစိုးရမဖွဲ့နိုင်ရင်လက်ရှိအာဏာရပါတီကနေမဲလိန်သွားမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။မကြာခင်သတင်းပတ်တွေအထွန်းမှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာဆန္ဒပြပွဲတွေဖြစ်ခဲ့ရမှာလူပေါင်းအနည်းဆုံး30တိဆုံးခဲ့ပြီးယာနဲ့ချီတရန်ရခဲ့မှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ